လူကွန်ရေးစောင့်ကြည့်အဖွဲ့ရဲ့2018ခုနှစ်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖော်ပြထားတာကတော့မြန်မာနိုင်ငံဘက်ပေါင်းစုံကယူရင်းပစ္စည်းလာနေချိန်မှာစစ်အစိုးရဟာကမ်းလွန်ပင်လယ်ပြင်ကသဘာဝတန့်ွေတွေထုတ်ယူရောင်းချနေပေမဲ့အော်ကူလာထဲမှာလောင်စာဆီဈေးနှုန်းတွေကိုရုပ်လျက်မတန်တဆခုန်တက်ပြလိုက်တဲ့အတွက်အစိုးရဆန့်ကျင်ဆန္ဒပြပွဲလေးတွေဟိုကဒီကနေပေါ်ပေါက ယ်။ဒါပေမဲ့စစ်အစိုးရကကြက်ခိုင်ဖွံ့ဖြိုးရေးနဲ့စွမ်းအားရှင်လို့ခေါ်တဲ့စစ်အစိုးရကြောတော်နောက်ခံပြည်အဖွဲ့တွေကိုသုံးဆွဲပြီးအကြမ်းဖက်အင်အားသုံးချေမှုန်းခဲ့တဲ့အတွက်တည်ဆုံးသူတွေပျောက်ဆုံးသူတွေအများအပြားရှိခဲ့တဲ့အပြင်လူတွေရာနဲ့ချီပြီးဖမ်းဆီးခံခဲ့ရပါတယ်။နိုင်ငံတကာကပြစ်တင်ဝေဖန်ခဲ့ပေမဲ့စစ်အစိုးရကအရေးမဆိုင်ဘဲနိုင်ငံခြားကဝင်ရောက်ဆွတ်ဖက်တယ်နိုင်ငံခြားသတင်းမီဒီယာတွေကလှုံ့ဆော်သွေးထုတ်ပြီးလို့ဖြစ်တယ်လို့ပြစ်တင်ဝေဖန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဆက်လက်ပြီးဖော်ပြရမှာ1933ခုနှစ်ကစတင်ခဲ့တဲ့အမျိုးသားညီလာခံကို2009ခုနှစ်စက်တင်ဘာလ3ရက်နေ့မှာအပြစ်သတ်ခဲ့ပေမဲ့ဒီမိုကရေစီစီဥတီတာမျိုးတွေမတွေ့ရတဲ့အပြင်အခြေခံလူအခွင့်အရေးတွေကပိုပြီးတင်းကျပ်ပိုပြီးချိုးဖောက်လာတာတွေကတွေ့ရကြောင်းဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားပေါင်း1000ကျော်ဖမ်းဆီးထားဆဲဖြစ်ကြောင်းနိုင်ငံတကာကြည့်ချင်ဒီအဖွဲ့ ICRC ကိုလည်းအကျဉ်းထောင်တွေနဲ့လွတ်လွတ်လပ်လပ်ဝင်ရောက်ကြီးကြီးကွယ်မပြီးတော့တဲ့အတွက်အကျဉ်းသားတွေရဲ့အခြေအနေပိုပြီးဆိုးဝါးလာနေတဲ့အကြောင်းကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နိုင်မှုဆက်ဆံရေးဝန်ကြီးတယောက်ခန့်ပြီးဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှုတချို့ပြုလုပ်ခဲ့ပေမဲ့ရှေ့ပြေးတွေ့ဆုံမှုတွေသာဖြစ်နေကြကြောင်းဖော်ပြထားပါတယ်။ဆက်လက်ပြီးတော့ဒီတော်အတွင်းတိုင်းရင်းသားလူမျိုးစုနယ်မြေတွေမှာလည်းလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ပြန့်နှံ့နေပြီးစစ်တပ်ရဲ့ထင်ရှားဆိုင်ဆောင်ရွက်မှုတွေကြောင့်ဒေသခံပြည်သူတွေမှာဒုက္ခအကြီးအကျယ်ကြုံတွေ့နေကြရကြောင်းတင်ပြထားပါတယ်။ပြီးတော့လည်းအတော်မတတ်နိုင်ဖြစ်နေတဲ့ကလေးစစ်သားစုဆောင်မှု ANDS ပြဿနာ IDP ခေါ်အာဓမ္မနေရာရွှေပြောက်ခံနေရသူတွေစစ်အစိုးရထိုးစစ်တွေကြောင့်နေစားဒုက္ခတွေစခန်းတွေရှိရကိုပြေးကြရတဲ့ဒုက္ခတွေအကြောင်းလည်းစုံစုံလင်းလင်းတင်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီး HRW ခေါ်လူအခွင့်အရေးစောင့်ကြည့်အဖွဲ့အာရှတိုက်ဆိုင်ရာညွှန်ကြားရေးမှူး Miss Sophie Richardson က
We think the trends are pretty discouraging. Obviously, you know, the government's response to the protests in August and September, which
ဆီဆိုရဟာအောက်တိုဘာစက်တင်ဘာဆန္ဒပြပွဲတွေကိုချိန်မှုန်းခဲ့ပြီးနောက်ပိုင်းမှာလည်းအခြေခံလူအခွင့်အရေးတွေကိုမနှိမ့်ကတဲ့တောင်ပို့ပြီးပြင်းနေတာတွေ့ရပါတယ်။အင်တာနက်ဆက်သွယ်ရေးကိုလည်းရုတ်တရက်တင်းကျပ်လိုက်ပါတယ်။နေဆက်ဒေသတွေမှာအာဓမ္မခိုင်းစေတာအာဓမ္မနေရာရွှေ့ပြောင်းတာအချင်းနှီးနဲ့စီရင်တာတွေလည်းရှိနေတော့မှာပဲ။မနှက်ဖြာမှာဒီလိုထိကျုံမှုတွေကိုရှော့ပေါက်လိုက်တော့မယ်လို့စစ်အစိုးရကဒီကနေ့ဆုံးဖြတ်လိုက်တဲ့ဆိုအောင်ဒီတရားတန်ချက်တွေပျောက်ကင်းမှုကအချိန်အတော်ယူရပါလိမ့်မယ်လူမှုရေးစီးပွားရေးတိုင်းရင်းသားအရေးတွေပုံမှန်ပြန်ရောက်ဖို့အချိန်ယူရအောင်ပါပါကံမကောင်းအကြောင်းမလှရင်တော့နိုင်ငံတကာဝင်ရောက်မဆွတ်ဖက်အောင်စစ်အစိုးရကလုပ်နိုင်ခဲ့ပါတယ်မစ္စတာကာမာဒီကိုလည်းဗီဇာပေးမပေးနိုင်ငံတကာဝေဖန်တာတွေကိုစစ်အစိုးရဘယ်လိုတုံ့ပြန်မလဲဆိုတာတွေဟာအခုထိပြောနေရတော့မှာပဲတကယ်လို့ဖို့လူတာကမစ္စတာကာမာဒီသူ့အလို့သူဆက်လုပ်နိုင်မှုနိုင်ငံတကာရဲ့တောင်းဆိုချက်တွေကိုစစ်အစိုးရလိုက်ရောလာအောင်လှုံ့ဆော်ကြဖို့ပါပဲလို့သူကပြောသွားခဲ့တာပါ။အာဆီယံနဲ့မြန်မာနိုင်ငံကိစ္စအပေါ်မှာလည်းလူ့အခွင့်အရေးစောင့်ကြည့်အဖွဲ့အမှုဆောင်ဒါရိုက်တာမစ္စတာကနက်ရော့က
Well, Human Rights Watch in general favors the introduction of any regional human rights mechanism. Asia is notable for not having one. You know, unlike Latin America.
အာဆီယံရဲ့ပြဿနာကအမေရိက၊ဥရောပ၊အာဖရိကတို့လိုလူ့အခွင့်အရေးဆိုင်ရာအဖွဲ့အစည်းနဲ့လှုံ့ထုတ်လုပ်နည်းတွေမရှိခဲ့တာပါပဲအခုတော့အာဆီယံကစလုပ်နေပါပြီပူပြီးလုပ်လို့ပူပြီးကောင်းနေပါဒါပေမဲ့မြန်မာကအာဆီယံရဲ့ပြဿနာဖြစ်နေပါတယ်လွန်ခဲ့တဲ့10နှစ်အာဆီယံထဲကိုမြန်မာနိုင်ငံဝင်ရေးမဝင်ရေးကိစ္စတွေကမြန်မာစစ်အစိုးရကိုအပြုသဘောဆက်ဆံရေးဟာစစ်အစိုးရရဲ့လူ့အခွင့်အရေးဆောင်ရွက်မှုတွေကိုတဖြည်းဖြည်းတိုးတက်လာပါလိမ့်မယ်လို့အာဆီယံအစိုးရတွေကပြောခဲ့ကြပါတယ်ဒါပေမဲ့အဲ့ဒါမမှန်တဲ့အကြောင်းအချိန်ကတက်တည်ပြလိုက်ပါပြီဒီကနေ့အာဆီယံရဲ့ပြဿနာကမြန်မာအပေါ်လက်ရှိရည်တည်ချက်ကနေရှေ့ကိုဘယ်လိုသွားမလဲဆိုတာပါအာဆီယံဟာလူအခွင့်အရေးအဖွဲ့ဆိုင်ရာသာမကလူအခွင့်အရေးအခြေခံမူတွေနဲ့ဘယ်လိုနေမလဲမအောင်မြင်တဲ့အပြုသဘောဆက်ဆံရေးအစားမြန်မာစစ်အစိုးရပြောင်းလဲလာအောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားရပါတော့မယ်လို့မစ္စတာကနက်ရော့စ်ကပြောပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ